ထန်းနိုင်ငံမဲဆောက်မြို့မဲပရက်ကွက်အတွင်းကတုံးတက်အမည်ရှိတဲ့ကွန်ဒိုတိုက်ကန်တစ်ခုကိုဩဂုတ်လ29ရက်နေ့ကနယ်မြေအုပ်ချုပ်ရေးအာဏာပိုင်တွေကဝင်ရောက်စီးနှင်လာပါဖုန်းကြီးနဲ့မဲတိလာရင်တွေအပါအဝင်အထောက်အထားမရှိတဲ့မြန်မာ40နီးပါးဖမ်းဆီးခံခဲ့ရပါတယ်ဒီအကြောင်း VOA သတင်းတောက်မှတ်ရေးမှာကသတင်းဖိပို့ထားပါတယ်ခင်ဗ
ျမဲဆောက်မြို့မဲပရက်ကွက်အတွင်းကတုံးတက်အမည်ရှိတဲ့ကွန်ဒိုတိုက်ခန်းတစ်ခုကိုတဘာဝတရားရိပ်တာစခန်းအဖြစ်ဖွင့်ထားတာပါအဲ့ဒီထဲမှာဖုန်းကြီးတွေမေတီလိုက်ရင်ဒီအပါဝင်အရက်သားတွေကနေထိုင်ပါတယ်သူတို့တွေဟာမြန်မာပြည်ကတန်ငင်တဘာဝရိပ်တာနဲ့ဆက်ဆက်ပြီးထိုင်းနိုင်ငံထဲမှာလည်းစခန်းကွဲတွေထားပြီးဖွင့်လှစ်ထားတဲ့အသင်းဖြစ်ပါတယ်ဩဂုတ်လ29ရက်နေ့ကဝင်ရောက်ရှာဖွေစီးနင်းခဲ့ရမှာဖုန်းကြီးတွေမေတီလိုက်ရင်ဒီအပါဝင်အထောက်ထားမဲ့40လောက်အဖမ်းခံရတဲ့အကြောင်းမျက်မြင်တွေ့လိုက်ရသူတဦးက VOA ကိုပြောပါတယ်
ဟုတ်တယ်ခဏကတော့အဲ့အဖုန်းကြီးတွေဝတ်ပါတီလာဝတ်ဝတ်ပြီးလို့ရှိရင်လူတွေတောက်တောက်တောက်ဟာဒီကဝင်ပါလူတွေရောရောရောရောတော့တောက်တောက်ကလူတွေစောက်ကြည့်နေစောက်ကြည့်နေတာအဲ့ဖုန်းကြီးအညာဝတ်တာဆိုလူတို့တိုင်းပတ်တော့ပါလက်မမရှိရအဲ့လက်မမရှိတဲ့အထောက်ထားမဲ့လူတွေပေါ့နော်ဒီစားအဖုန်းကြီးရဲ့ပါတီလာလေဖုန်းကြီးနဲ့ပါတီလာဆိုနှစ်ဆယ်ဟိုအားနဲ့ဆိုတော့ဒီဖုန်းကြီးပါတီလာပေါ့နော်လူတွေကအားလုံး40ကျော်ဖန်ဆီးရမှုတော့
တဘာဝရိပ်တာစခန်းကိုထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲပရက်ကွက်မှာအခြေခံဖွင့်လှစ်ထားပြီးမဲကုအပါဝင်တခြားနေရာတွေစက်ယုံနေကြီးရွာတွေတည်းထိတခါတရံတွားရောက်အလူခံလေးရှိတယ်လို့လဲဒေသခံတဦးကပြောပါတယ်။ဟုတ
်အဲ့လိုရက်ကွက်ဒီမှာရက်ကွက်ဒီမှာလိုက်အလူခံတယ်ရက်ကွက်ပေါ့ရက်ကွက်ပေါ့ရက်ကွက်ဒီအများကြီးသူလိုက်လို့တာမဲဆောက်မှာရှိတဲ့မြို့နယ်အဲ့ဟိုကြီးရွာတွေပ
ါတချို့ရက်ကွက်တွေထဲမှာတော့ကားတွေနဲ့လာရောက်ပြီးအလူခံတာစွန်းစားတာတရားဟောတာတွေလာလောက်တာရှိတယ်လို့လဲမဲဆောက်မြို့တီကေလေးရက်ကွက်ကမြန်မာတူကလည်းပြောပါတယ
်ဒီလိုပြောလို့ရဆိုတော့သူတို့မှဒုက္ခတွေတွေရှိတယ်လို့ပြောပြရတာပေါ့ဘာမှမသမာပြားပြားနဲ့ဆက်ဆဲနေရှိတယ်သူမိဘမှခဏဝေတိုင်းပြရတယ်လို့ပို့ပြတာပေါ့ဒါတော့မသူတို့ဆက်ဆဲရှိတယ်ပေါ့ဆက်ဆဲရှိရဲ့ဒီလိုသူတို့ကဒီနေကြတယ်ပေါ့အဆုံးကပ်ပူတယ်သူတို့ဒုက္ခတွေတော့သူကသူ့ရှင်ကသူဝင်လာတာဆင်းသူမှလည်းမပြင်းဘူး
ထိုင်းမြန်မာနယ်စပ်မှာဖွင့်လာတဲ့အခုတဘာဝတရားရိပ်တာနဲ့ပတ်သက်လို့တော့ထိုင်းသတင်းတချို့မှာမြန်မာစစ်ကောင်စီဘက်ကလွှတ်ထားတဲ့လူတွေအဖြစ်တန်တရားရှိကြောင်းရေးသားနေပါတယ်ဒီထဲမှာနေထိုင်နေသူတွေဟာစစ်ကောင်စီကိုစန့်ကျင်နေသူတွေရဲ့သတင်းကိုရယူဖို့စုရက်တစ်ခုလိုထားပြီးလုံဆောင်နေတာဖြစ်တယ်ဆိုပြီးထိုင်းကနာမည်ကြီးသတင်းဌာနတစ်ခုဖြစ်တဲ့မာတီချွန်သတင်းဌာနကလည်းရေးသားထားပါတယ်ဒါကိုတော့ထိုင်းအနာဘိုင်နေဘက်ကအတိအပြုပြောဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းတစုံတရာတုံ့ပြန်တာမျိုးလည်းမရှိပါဘူးတဘာဝတရားရိပ်တာဟာအများအာယုံဆိုင်ခံရတဲ့နေရာတစ်ခုဖြစ်တယ်ဆိုတာကိုတော့မဲဆောက်မြို့မှာနေထိုင်သူတဦးကပြောပြပါတယ်
။သူတို့ဒီဘက်ကိုတဘာဝတရားရိပ်တာဆိုပြီးရောက်လာတဲ့စိတ်အားတော့အဲ့အဆောက်အဦကို၅ရန်းနဲ့စိတ်မှာကဖိုင်းဘက်ကသက်ဆိုင်တဲ့လူကြီးတွေပါတယ်။နောက်ဟိုဘက်ဗမာဘက်ကသက်ဆိုင်တဲ့လူကြီးတွေပါ။အခုရခါကြဒီအဆောက်အဦကို၅တဲ့စိတ်နဲ့တော့စိတ်ဝင်လာတယ်။ဒါလည်းစောင့်ကြည့်နေတာ
။မဲဆောက်မြို့ကအခုစီးနှင်းခံရတဲ့တရားစခန်းကိုမြန်မာပြည်ကတဘာဝတရားရိပ်တာဆရာတော်အရှင်ဥတ္တမသာရကိုတိုင်းလာရောက်ကြွလာတာတွေရှိတယ်လို့ထိုင်းနိုင်ငံဘန်ကောက်မဟာချိုင်အပြင်အလုသမားတွေရှိတဲ့နေရာတွေမှာလည်းတရားပွဲတွေကျင်းပခဲ့မှုပါတယ်အလားတူတရားစခန်းလိုမျိုးလူနာတွေထားတဲ့စည်းရုံတစ်ခုကိုလည်းမဲဆောက်မြို့ရဲ့တစ်ဖက်ကမြောက်ရီမြို့ဘက်မှာလည်းဖွင့်လှစ်ထားပါတယ်ထိုင်းနိုင်ငံမှာတန်ဃာတွေကိုတရားဝင်တန်ဃာလက်မှတ်အထောက်ထားနိုင်ငံကူးလက်မှတ်ရှိမှသာနေထိုင်ခွင့်ပေးတာဖြစ်ပြီးလူနေရက်ွက်တွေမှာတန်ဃာတွေနေထိုင်သတင်းသုံးတာမျိုးကိုလည်းခွင့်မပြုထားပါဘူးအခုဆိုရင်ဖမ်းမိတဲ့အထောက်ထားမဲ့ဖုံးတော်ကြီးတွေနဲ့မြန်မာနိုင်ငံသားတွေကိုဥပဒေတိုင်းစစ်ဆေးပြီးအရေးယူသွားမဲ့အကြောင်းထိုင်းအနာဘိုင်တွေကပြောဆိုကြပါရဲ့ရှင်